ဒီကဗိုင်းရပ်စ်ယောဂါပိုးကူးစက်ပြန့်နှံ့နေတဲ့ဒီအိန္ဒိယချင်းထိုင်းနိုင်ငံမှာအခုနောက်ဆုံးယောဂါကူးစက်ခံရသူတွေထဲမြန်မာနိုင်ငံကကိုယ်ဝန်ဆောင်အမျိုးသမီးတူပါပါနေတာတွေ့ရတဲ့အတွက်ခီးသွားလာမှုကိုစင်ကျင်ဖို့ချင်းမိုင်မြန်မာရှိတဲ့မြန်မာကောင်စစ်ဝင်ယောဂါသတိပေးလိုက်ပါတယ်။ ယောဂကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝင်ယောဂါကိုဆက်သွယ်အကူအညီတောင်းခံနိုင်တဲ့အကြောင်းလည်းကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA
မြန်မာပိုင်းသတင်းကကိုမိုးစောတင်ပြထားပါတယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း87နိုင်ငံမှာဇီကာဗိုင်းရပ်စ်ယောဂါဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းပါဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကူးစက်ပြန့်ပွားနေပြီးဖြစ်ပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းတွင်ဇီကာဗိုင်းရပ်စ်ကူးစက်သူလူ26လောက်ထပ်မံတွေ့ရှိရာမ ါတယ်ပေါ့နော်သူကထိုင်းတူကတော့မြန်မာဆိုပြီးတင်ပါတာအဲကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီးမြန်မာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီးဆိုရင်လည်းကျွန်တော်တို့ရုံဆက်တယ်လို့ပေါ့နော်ရုံဖုန်းနော်ဒီကျွန်တော်ရှိတဲ့တန်မှုပြောရဲဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ပါထည့်ပြီးတော့ပြင်ညာပေးထားပါမယ်နော်ကိုဝင်ဆောင်နေတဲ့မျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရွယ်ထားတယ်ပေါ့နော်မျိုးသမီးရဲ့အနေနဲ့လက်ရှိနေမှာဒီချင်းမိုင်ကိုလက်ပတ်မှုကိုခစ်တာဆောင်ဆိုင်ကြဖို့ပေါ့နော်ဆင်ခြင်ကြဖို့ဆိုတဲ့အားနဲ့အခုကျင်းပလဲထုတ်ထားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လည်းစစ်တွေဆောင်ရွက်နေတယ်လို့ပြောပါတယ်ထိုင်းနိုင်ငံက KI-16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းတွင် KI-4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ်
သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပေးရတော့ရှိတယ်ပေါ့နော်သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပါးပါးပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုကနဲ့ကိုတော့ချင်းနေမကိုက်အောင်နေကြတာတော့တော့ရှိတယ်အဲ့လောက်ပဲပေါ့နော်သူတို့ကတော့တူးလုံတုတ်ကွေးကိုတော့ပို့ပြီးတော့ဟိုတပိသေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရန်ကြီးလောက်တာတော့သူတို့မရှိဘူ
းစင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှအနီဇက်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်သတင်းစာတွေကနေသတင်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ယောဂဟာသွေးလွန်တုပ်ကွေးယောဂပိုးကိုတည်ဆောင်တဲ့ AIDS ချင်းကြားကိုက်တာကနေသတင်းကူးစက်ပြန့်နှံ့တာလည်းဖြစ်ပါတယ်။